to the Voice of America in Burmese.
American Pinong, Washington DC, New York, View American, Tangani, in the town of Sekuni, Ibrela, Sakuya, the name in Yava and Yamava season ago, Yakunai Gani, Senai T, Nidomida, Tonsa Tit, Tonsa Link, Mazatin, Nidomida, Yakuza, VOA, Facebook, Sanganagani, Satin, Sandoni Babi, Guru, and also Yat, the Renegu, Tanojananga, Tina Pizama, the Bible.
We continue to see a number of positive signs that the virus has passed its peak.
နာမည်ကြီးဆိုတော့ Beyonce ကလည်းချိုးတင်ကြီးညာခြင်းမရှိဘဲပေါင်းခဲ့ပြီးတော့သူနဲ့ Alicia Keys ကဒီ coronavirus ကြောင့် American ကလူမဲ့အတိုင်းဝိုင်းပေါ်မှာထိခိုက်မှုတွေကိုပြောဆိုခဲ့တာအပါအဝင် virus ပညာပေးတာတွေလူငွေကောက်ခံတာတွေကိုလည်းလုပ်ခဲ့ကြပါတယ်ခင်ဗျာ
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဘိုင်းလိုမီတာ31 kHz 9833ညဘိုင်းလိုမီတာ32 kHz 9303ညဘိုင်းလိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရခြင်း
မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းဒီကိုဆက်ပြီးတော့ကြီးညာပေးသွားပါမယ်ရှင်မြန်မာနိုင်ငံမှာဧပြီလ17ရက်နေ့တည့်ရက်ထဲမှာကိုဗစ် -19 ကူးစက်ခံရသူနောက်ထပ်73ဦးထပ်မံတွေ့ရှိခဲ့တဲ့အတွက်ရောဂါကူးစက်ခံရသူစုစုပေါင်း109ဦးရှိပြီဖြစ်ပါတယ်ဧပြီလ17ရက်နေ့မှာဓာတ်ခွဲစစ်ဆေးမှု250ကျော်ကိုသုံးကြိမ်ခွဲစစ်ဆေးခဲ့တဲ့အထက်ကအခုလို73ဦးထပ်ပြီးတော့တွေ့ခဲ့တာလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ဧပြီလ19ရက်နေ့မနေ့ပိုင်းထုတ်ပြန်ချက်မှဖော်ပြထားပါတယ်။ယောဂကုသမှုခွင့်ဆက်တွေကိုဖြတ်တောက်နိုင်မှုအိမ်တွင်းမှာနေထိုင်စဉ်လိုက်နာရမယ့်အသေးစိတ်အချက်လက်တွေကိုလည်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထဲမှာလူစုလူဝေးမပြုလုပ်ဖို့အသက်60ကျော်အရွယ်ယောဂအခန်းရှိသူတွေအပြင်မထွက်ကြဖို့ဧည့်သည်လက်မခံမှုအပြင်ထွက်တိုင်းနှာခေါင်းစီးတက်ဖို့နဲ့လက်ဆေးဖို့အချက်တွေပါဝင်တယ်လို့အပြင်ထွက်ရမှာလိုက်ပါတဲ့လူအရေးအတွက်အကြီးအကျယ်ကိုလည်းဖော်ပြပေးထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကလေးများရန်မုံငွေဖွဲ့ UNICEF ရဲ့ဧပြီလ19ရက်နေ့ရက်စွဲနဲ့ဖော်ပြထားတဲ့အစီရင်ခံစာမှာတော့အစိုးရစီစဉ်ပေးတဲ့လမ်းညွှန်းကားတစ်ဆင့်ဒီနေ့ထိမြန်မာရွှေပြောင်းလုပ်သား4000ဝန်းထိုင်းနိုင်ငံကနေပြန်လည်ရောက်ရှိခဲ့တယ်လို့လာမည့်သတင်းပတ်တွေအတွင်းနောက်ထပ်အရေးအတွက်သိမ်းချီပြန်လာဖို့ရှိတဲ့အကြောင်းအတိမပြုနိုင်တဲ့စီးရင်တွေအရရွှေပြောင်းလုပ်သားတသိန်းနီးပါးမြန်မာနိုင်ငံအတွင်းမှာပြန်လည်ရောက်ရှိနေပြီလို့ခန့်မှန်းကြောင်းသိရပါတယ်ကူးစက်မှုအများဆုံးကရန်ကုန်မြို့မှာဖြစ်ပြီးကူးစက်ခံရသူတွေနဲ့အနီးကပ်ထိတွေ့ခဲ့သူတွေကိုရောဂါစစ်ဆေးနေဆဲဖြစ်တယ်လို့နေဆက်ဒေသတွေမှာလည်းကွာရန်တင်းစင်တာတွေနဲ့စောင့်ကြည့်စစ်ဆေးနေကြောင်းဖော်ပြပါတယ်ဒါ့အပြင်ဆေးရုံစည်းကမ်းသွားရမှာဝန်လေးတာနဲ့ရေနဲ့အစားအစာတွေကိုအတူဝေညစားတောက်လိရှိတဲ့ဒလိတွေကြောင့်ယောဂါကူးစက်မှုလွဲကူနိုင်ကြောင်းနဲ့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမြန်မာနိုင်ငံတွင်ကူးစက်မှုကြီးဖြစ်ပွားနေတဲ့ NDA မြန်မာကြောင်းသတိပေးထားတယ်လို့လည်း UNICEF မြန်မာကအစီရင်ခံထားပါတယ်ရှင်စင်ကာပူနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့ရက်ထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူလူနာအသေ996ဦးတွေ့ခဲ့တဲ့အတွက်ယောဂကူးစက်ခံထားရသူစုစုပေါင်း6500ကျော်ရှိပြီဖြစ်ပါတယ်။ကူးစက်ခံရသူအများစုကရွှေပြောင်းလူသမားတွေစုဝေးနေထိုင်ရာအဆောင်တွေကဖြစ်ပြီးအမည်နေထိုင်သူတွေက25ယောက်ပါဝင်တယ်လို့ကျန်းမာရေးဝန်ကြီးဌာနကတနင်္ဂနွေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။မလေးရှားနိုင်ငံမှာယောဂကုသခံထားရသူစုစုပေါင်း9300ကျော်ရှိပြီးတိတ်ဆုံးသူ89ဦးရှိပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ယောဂကုသခံထားရသူ6100ကျော်နဲ့တိတ်ဆုံးသူ400ကျော်ရှိတယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်။ကျန်တဲ့ကျန်းမာလာတဲ့သူစုစုပေါင်း952ဦးရှိပြီးဖြစ်ကြောင်းလည်းဖော်ပြထားပါတယ်။တောင်ကိုရီးယားမှာဒီကနေ့စီးရင်ရယောဂပုကုဆက်ခံရသူ10ဦးပဲရှိတဲ့အတွက်ဒါဟာနှစ်လအတွင်းမှာအနည်းဆုံးရေးအတွက်ဖြစ်ပါတယ်။လူစီလူဝေးရှောင်ပြီးလူခွဲနေကြဖို့ညွှန်ကြားထားတာကိုလည်းနောက်ထပ်15ရက်တိုးမြင့်တမန်လိုက်ပြီးမယ်။ဖျားเจ้าနေနဲ့ပတ်သက်ပြီးကန့်သက်ချက်အတော်များများကိုဆက်ထားထားတယ်လို့ဗိုလ်လုံးပြန်ခွဲလို့အောက်ကစားပွဲတွေကတော့ကြီးရှုတဲ့ပြိတ္တမပါပဲပြန်ပြီးတော့ကျင်းပခွင့်ပြုလိုက်ပါတယ်။လက်ရှိအခြေအနေတွေကိုဆက်ထိန်းထားနိုင်မယ်ဆိုရင်မေလ6ရက်နေ့လောက်မှာလူစီလူဝေးရှောင်ဖို့ကန့်သက်ချက်ကိုရုပ်သိမ်းကောင်းရုပ်သိမ်းနိုင်ကြောင်းလည်းတောင်ကိုရီးယားဝန်ကြီးချုပ်ချန်စီကျွန်းကပြောပါတယ်။ယောဂကုသမှုကိုထိန်းချုပ်ဟန်တာတဲ့လမ်းညွှန်ချက်တွေအတိုင်းလိုက်နာဆောင်ရွက်နိုင်တဲ့အခြေအနေမျိုးရောက်ရင်စီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ခွင့်ပြုနိုင်လိမ့်မယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ February 17ရက်နေ့ကလေးကစီးရင်တွေအရတောင်ကိုရီးယားမှာဒီကနေ့တနင်္ဂနွေနေ့ယောဂကုသသူအနည်းဆုံးဖြစ်ပြီးလက်ရှိကုသခံထားရသူက1600ကျော်နဲ့တိတ်ဆုံးသူ230ကျော်ရှိနေပါတယ်။ဒီကနေ့ကုသမှုအသေးရှိဦးတွေက9ဦးကပြည်ပကကုသတာဖြစ်တယ်လို့လဲကိုရီးယားယောဂထိန်းချုပ်ရေးနဲ့ကာကွယ်တားဆီးစင်တာ KCDC ကပြောပါတယ်။အခုလိုကုသမှုနှုန်းကျဆင်းလာပြီးမဲ့ပြည်သူလူထုအနေနဲ့ဆက်ပြီးသတိရှိကြဖို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးထားပါတယ်။ကုသမှုအသစ်တွေကိုဆက်လက်ဆောင်ကြည့်နေတယ်လို့ယောဂလက္ခဏာမပြတဲ့သူတွေနဲ့ယောဂလက္ခဏာနည်းနည်းပဲခံစားရသူတွေကတဆင့်ကုသမှုရှိသလားဆိုတာလဲသတိထားဆောင်ကြည့်နေပါတယ်လို့ KCDC အကြီးအကဲဂျွန်အန်ချောင်းကပြောပါတယ်။ COVID-19 လူနာတွေကိုကုသပေးဖို့နှစ်ဖြားယောဂကုသရာမှာ၃လရှိတဲ့ Hydroxychloroquine series ကို RS ဆိုဘွားများပြည်တော်စု UAE ကိုပေးပို့ဖို့သဘောတူလက်ခံခဲ့တယ်လို့အိန္ဒိယနိုင်ငံကပြောပါတယ်။ပြီးခဲ့တဲ့လတုန်းကတော့ပြည်တွင်းမှာလုံလုံလောက်လောက်အသုံးပြုနိုင်မှုအတွက်အိန္ဒိယနိုင်ငံက hydroxychloroquine ဆေးတွေကိုပြည်ပတင်ပို့ခွင့်ပိတ်တင်ထားပြီးမယ်။ဒီလတုန်းမှာတော့အဲ့ဒီဆေးတွေကိုနိုင်ငံတချို့ကိုတင်ပို့ပေးမယ်လို့ကြေညာခဲ့ပါတယ်။ American သမ္မတ Donald Trump က hydroxychloroquine ဆေးဟာ COVID-19 လူနာတွေကိုကုသရမှာထိရောက်ဖွယ်ရှိတယ်လို့ပြောပြီးတဲ့နောက်မှာဒီဆေးကိုဝယ်လို့အမြင့်တက်သွားခဲ့တာပါ COVID-19 လူနာတွေကိုကုသပေးနိုင်မှု hydroxychloroquine ဆေးပြား၅ဒံခွဲကိုပထမအတုပ်ဖြစ် RS ဆိုဘွားများပြည်အောင်စုကိုတင်ပို့ပေးရလမ်းတွဲကိုရောက်နေပြီဖြစ်ကြောင်းဒူဘိုင်းမြို့မှာရှိတဲ့အိန္ဒိယတန်ယုံကစနေနေ့မှာ Twitter စာမျက်နှာကနေကြေညာခဲ့ပါတယ်ရှင်တင်းငင်းနေညပိုင်းထိတ်တန့်ရောက်တဲ့ရင်တွေကိုကြီးညာလို့ပြီးမှာတော့တင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ကျွန်မကတော့စုမမရှင်COVID-19 ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာရောဂါကာကွယ်ထိန်းချုပ်ရေးအစီအစဉ်တွေပေါ်မှာစိုးရိမ်နေကြတဲ့အကြောင်းကိုသောရရှင်တွေကိုပြောပြပေးကြပါမယ်။တင်းငွေနေနဲ့အစောပိုင်းအထိတမန်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဆိုရင်တော့လူပေါင်း100ကျော်ကူးစက်ခံထားရတဲ့မြန်မာနိုင်ငံမှာရောဂါပိုးကူးစက်ပြန့်ပွားမှုကိုကာကွယ်ရေးအစီအမံတွေကိုထိထိရောက်ရောက်ချမှတ်ဆောင်ရွက်ဖို့တမန်ရေးဝန်ထမ်းတွေနဲ့လူထုကြားလိုလားနေကြပါတယ်။အထူးသဖြင့်ကတော့ပြည်ပခီးသွွားရာဇဝင်မရှိပဲရောဂါပိုးရှိတဲ့သူတွေကနေတဆင့်ကူးစက်မှုတွေပိုတိုးလာနေတဲ့အတွက်ကာကွယ်ရေးအစီအမံတွေကိုစနစ်တကျပြင်ဆင်ထားဖို့တိုက်တွန်းနေကြတာပါ။အခုဆိုရင်တော့တကြံကာလအတွင်းနေအိမ်တွေမှာပဲနေဖို့ညွှန်ကြားထားတဲ့ရကုံဆုံးတော့မှာဖြစ်တာကြောင့်လူတွေအပြင်ထွက်ရာကနေရောဂါကူးစက်မဲ့အန္တရာယ်တိုးလာမှာကိုရှင်းနေတူဖြစ်တဲ့ကိုစိုးမိုးမြင့်တို့လိုရန်ကုန်မြို့ခံတွေကစိုးရိမ်နေပါတယ
်ရန်ကုန်ရဲ့အခြေအနေကတော့မနေ့ကက20ရက်နေ့ဆိုတော့လေရုံးတောက်ဖွင့်ပြီပေါ့ဗျာခုပဲဖြစ်တော့လေအပြင်ထွက်ပြီးတော့ကျွန်တော်လည်းကြာတာကကားတွေကအပြင်မှာတော့အတန်ပြင့်သွားနေတာတော့တွေ့တယ်တက်စကားတွေပေါ်မှာတော့လူမရှိဘူးပြီးတော့အချင်းမှလူရယ်လို့တော့အဲ့ဒီထွက်နေတာကိုဒီနေ့ထိတော့မရှိသေးဘူးဒါပေမဲ့တခုရှိတာကလူတွေကကြောက်တာတော့ကြောက်တယ်ဒါပေမဲ့ကိုယ့်ရဲ့တာဝန်နေဒါမှမဟုတ်ကိုယ့်ရဲ့နေမှုထိုင်မှုကိုပြောင်းလဲခြင်းသေးတဲ့အနေအထားမရှိကြသေးဘူးဗျာကိုယ့်ရဲ့ကွက်ထဲကိုပြည်ပို့ပြီးတော့ဒီစိတ်ယုံကလာတော့မှပဲသူကကြောက်မဲ့နေသားကြီးချို့ရံရှိရဲ့ဗျာတင်းဟုံးဆိုတဲ့ရက်ကိုတိုးလိုက်မယ်ဆိုရင်တော့ကျွန်တော်တို့အောက်မိလိုက်မယ်လို့တော့ကျွန်တော်ကတော့မြင်တယ
်ဒီလိုရေကိုမျိုးကနေစိုးရိမ်နေသလိုပဲလုပ်ငန်းရှင်တွေဘက်ကလည်းစိုးရိမ်မှုရှိပါတယ်မြန်မာနိုင်ငံကလုံခြုံရေးတယောက်လည်းဖြစ်မြန်မာနိုင်ငံကစားစပားအသင်းချုပ်တာဝန်ရှိသူလည်းဖြစ်တဲ့ဒေါက်တာဆိုးထွန်းကလည်းလူထုကြားမှာကူးစက်မှုမဖြစ်အောင်လို့မဖြစ်မနေလုပ်ငန်းဝင်ပြန်ဝင်ရမယ်လို့သားတွေအတွက်လည်းအန္တရာယ်မဖြစ်အောင်ဗဟုအစိုးရကနေစနစ်ကျတဲ့ညွှန်ကြားချက်တွေနဲ့အောက်ခြေအဆင့်ထိတိတိကျကျကိုင်တွယ်တင်တယ်လို့ပြောပါတယ
်လက်ရှိနေတာတော့ဒီနေ့ထိပေါ့နော်19ရက်နေ့ထိကကျွန်တော်တို့စီမံတာပုံမှန်တကြံရုံးမရဖြစ်နေတဲ့ကြောင့်မို့လို့လူတော်များများအပြင်မထွက်ကြဘူးပေါ့နော်။ဒါလည်းကျွန်တော်တို့ကစောင့်ကြည့်ရမှာတော့ဒီလကုန်ဖြေတဲ့ဘက်ပေါ့နော်။ဧပြီလကုန်ဒီစောင့်ကြည့်ဖို့တို့တာပေါ့နော်။နောက်တစ်ခုသတိထားမှာကျွန်တော်လက်ရှိဆိုရင်ဘိုးကနေတော့ချုပ်မိတ်ကြီးရထုတ်ပြီးတယ်။ဒါနဲ့ဆိုင်တိုင်းနဲ့ပြန်စုပါထုတ်လို့များအောင်ရှိမှာတော့ quality တွေရှိတော့။ဒီနေရာနဲ့ဒီနေရာကြားမှာရက်ွက်ကြည့်အောင်ဆိုမှုနဲ့ဒီအခြေခံလူတွေကနေစင်္ကာတွေရှိတာတွေကဆုံးဖြတ်ကြတာပေါ့နော်။အဲ့အဲ့အလေးတော့ကျွန်တော်ပြန်ပြီးသတိထားဖို့တော့လူတွေတော့မြင်တာပေါ့နော်။ဒီကျွန်တော်ဖြစ်နိုင်တော့ဒီဘုံစင်းနေတဲ့သားတဲ့နိုင်ငံရေးတွေထုတ်ပေးနိုင်တော့ပူကောင်းတယ်
။လူတို့ကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂကူဆရာဝန်ဒေါက်တာမိုးအောင်ကျော်နိုင်ကလည်းအခုလိုလူတွေအိမ်ထဲမှာပဲနေဖို့ညှဉ်းချားချက်ရက်တဲ့ဧပြီလ20ရက်နေ့အတွက်သူစိုးရိမ်မိနေတယ်လို့ပြောပါတယ်
။အခုဆိုလည်းကျွန်တော်စပြီးဖြည့်တဲ့နောက်3ပတ်လောက်မှာဆရာကျော်ဆိုတာတော့ဒေတာကတော့ကနေသူ local transmission ပေါ့နော်။အဲ့ဒါကတော့အလင်းမသိဒေတာပေါ့ဒါလို့ကြည့်နောက်2ပတ်လောက်မှာတော့အများကြီးထပ်ပြီးတော့ပြလာနိုင်ပြီလေကျေရောတော့ဒီယူစားနေတယ်နော်အဲအဲ့ချက်မှကိုမပေါအောင်တက်နိုင်ခြင်းသူလူတွေတူးတူးရပဲတောင်းယူပြီးဆောင်ရမယ်လို့ထင်တယ်ဒီတစ်ခါတော့ဘယ်မနေ့ကျန်ဆိုလို့ရှိရင်လုပ်ငန်းတွေတချို့တွေလည်းပြန်ပြီးဝင်ကြဖို့ရှိတာပေါ့နော်တမိုင်းဝင်ကဏ္ဍနဲ့အဲအစိုးရရဲ့ဝင်ကြချက်တွေတိတိကျကျတိုင်းနာပြီးအပြင်ဆက်မှတောင်းရင်ဆိုတော့ဒါ local transmission ပြက်ကနေတက်ခုဆက်ပြီးဖြည့်စီတော့ဆက်ဉာဏ်ရိုက်ချက်လာတာပေါ့ကားပေါ်နေတော့ဒါကြောင့်လူတိုင်းလူတိုင်းတူးချင်းပို့ပြီးပါအဲစေဟုံးလောက်တောင်းဒါလည်းဒီစင်ကြားရတဲ့အတိုင်းလို့တိုင်းနာဖြေကြပါလေအကြံပြုအောင်ပါနော
်ကိုဗစ်ကရောဂါကူးစက်မှုကိုထိ ंछ ုပ်ဖို့ကြိုးပမ်းတဲ့အနေနဲ့လက်တလုံးမှာတော့ရန်ကုန်မြို့ပါဝင်မြို့ကြီးချုံမှာညမထွက်ရအမိန့်လေးလူစုလူဝေးမလုပ်ဖို့အမိန့်ညွှန်ကြားချက်တွေထုတ်ပြန်ထားပါတယ်ရှင်ကျွန်မစုမုံကဆက်သွယ်မင်းမြတ်တင်ပြပေးခဲ့တာပါ
ဒ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ကျမကခွာညိုပါရှင်။အခုဆက်ပြီးရခိုင်နဲ့ချင်းပြည်နယ်တွေအတွင်းအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားမှာအရက်သားတွေထိခိုက်တိုက်ကြီးကြရတဲ့အထိအချိန်မြင့်နေတဲ့တိုက်ပွဲတွေအဆုံးသတ်ကြဖို့ကုလသမဂ္ဂကတောင်းဆိုလိုက်တဲ့အကြောင်း VOA သတင်းတောက် Lisa Schlein စစ်စားလန်နိုင်ငံဂျနီဗာမြို့ကနေပေးပို့ထားတဲ့သတင်းကိုပြောပြပေးပါမယ်။လွန်ခဲ့တဲ့နှစ်လအတွင်းမြန်မာနိုင်ငံကနေထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကဒါဇင်နဲ့ချီပြီးပင်လယ်ပြင်မှာတေဆုံးခဲ့ကြရသလိုယာနဲ့ချီပြီးတောင်တင်နေကြရတဲ့အဖြစ်တွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာပဲလက်နက်ကင်ပြည်ပခါတွေလည်းဆက်ပြီးတော့ဖြစ်နေတာပါပင်လယ်ပြင်မှာတေဆုံးခဲ့ကြရတဲ့သူတွေဟာမြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကင်အဖွဲ့တို့ကြားကတိုက်ပွဲတွေနဲ့တော့တိုက်ရိုက်ဆက်နွယ်နေတာမျိုးမဟုတ်ပါဘူးဒါပေမဲ့လို့နှစ်ပေါင်းများစွာလက်နက်ကိုင်ပုတ်ခတ်မှုတွေဟာလူနည်းစုတွေပေါ်မှာခွဲခြားဆက်ဆံမှုနဲ့ဖိနှိပ်မှုတွေကိုစတင်တော်လှန်တဲ့လှုပ်ရအဖြစ်နဲ့လည်းအကဲခတ်တွေကရှုမြင်ထားပါတယ်။လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးယုံပြောခွင့်ရရူပတ်ကိုဘေးကတော့မြန်မာစစ်တပ်နဲ့တိုင်းသားလက်နက်ကိုင်ဖွဲ့လိုကြလက်တလောဖြစ်နေတဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်နဲ့ဒုကတ်ရမှာရှိနေတဲ့ချင်းပြည်နယ်မှာပါနေထိုင်နေကြတဲ့ရိုဟင်ဂျာချင်းမျိုးဒိုင်းနက်တို့အပြင်တခြားအရက်သားတွေနဲ့တိုင်းရင်းသားလူမျိုးစုတွေထိခိုက်နေရတယ်လို့ပြောပါတယ
် Myanmar's military has been carrying out almost daily air strikes and shelling in populated areas
မလ23ရက်နေ့ကစပြီးလူနေထူရတဲ့နေရာတွေကိုမြန်မာစစ်တပ်ကနေတိုင်းလူလူလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်အနည်းဆုံး32ယောက်သေဆုံးခဲ့ပြီး81ယောက်ဒဏ်ရာရခဲ့ပါတယ်ဒီထဲမှာအများစုကအမျိုးသမီးနဲ့ကလေးတွေပါသူတို့ဟာကြောင်းတွေနဲ့အိမ်တွေကိုလည်းမိရှုဖျက်ဆီးခဲ့ကြပါတယ်လို့ပြောပါတယ်။ဒါအပြင်အခုလို COVID-19 ကပ္ပကတ်ရောဂါပြီးကြားရောက်နေတဲ့အချိန်မှာတကမ္ဘာလုံးကတိုက်ပွဲမှန်သမျှရပ်ထားပေးကြဖို့ကုလသမဂ္ဂတွေ့ရမှုချုပ်ရဲ့မေတ္တာရက်ခံချက်ကိုလည်းနှစ်ဖက်စလုံးကမတိကျွတ်ပြုနေခဲ့ကြတဲ့အကြောင်းမစ္စတာကိုဘေးကပြောပါတယ်။လက်နက်ကန်ပြိပခတွေနဲ့ရင်ဆိုင်နေရချိန်မှာပြီးခဲ့တဲ့နှစ်ဇွန်လကစလို့ရခိုင်နဲ့ချင်းပြည်နယ်ကမြို့နယ်ကိုကူမှာအစိုးရကအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်ထားတာကလည်းအခြေအနေကိုပိုဆိုးစေခဲ့တယ်လို့ပြောခွင့်ရသူကသတိပေးထားပါတယ်
This blackout has greatly hampered the availability of reliable public information.
အစတည်းဖြတ်တောက်ထားတဲ့အတွက်အများပြည်သူသိတင်သိတိုက်တဲ့တကူရေးတရှိရေးလူစုလူဝေးရှောင်ပြီးလူခွဲနေကြဖို့နဲ့ရောဂါကာကွယ်တားဆီးရေးအတွက်ထုတ်ပြန်ထားတဲ့တခြားစည်းကမ်းတွေကိုသိရှိနိုင်ဖို့အကြီးအကျယ်အဟန့်တာဖြစ်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကလည်းအလားတူပဲကော့ဆက်စ်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာအင်တာနက်အဆက်အသွယ်လေးကိုကန့်သတ်တာတွေရှိပါတယ်လို့သူကပြောသွားခဲ့တာပါ။အင်တာနက်ဆက်သွယ်မှုတွေပိတ်ထားတာကိုမြန်မာအစိုးရကချက်ချင်းပြန်ဖွင့်ပေးဖို့နဲ့ပြည်ပကဒဏ်ကိုခံစားနေကြရတဲ့ဒေသတွေမှာလူသားချင်းစာနာထောက်ထားမှုအထောက်ပံ့တွေပေးနိုင်အောင်ခွင့်ပြုဖို့လဲလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကတောင်းဆိုထားပါတယ်။လိုက်နာဆောင်ရွက်ဖို့ပြက်ကွက်မယ်ဆိုရင်တော့ပြည်ပကဖြစ်ရာဒေသတွေမှာအရက်သားတွေအတိဒုက္ခရောက်နေတဲ့အခြေအနေပိုဆိုးလာမှာဖြစ်တယ်လို့အင်မတန်ဆိုးရွားပြင်းထန်တဲ့ COVID-19 ကပ်ရောဂါကိုတိုက်ဖြတ်ဟန်တာရမှာအဟံတာဖြစ်စေလိမ့်မယ်လို့လဲမစ္စတာကိုဘေးကသတိပေးထားပါတယ်ရှင်။ကျမခွာညိုပ
ါ။ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ချင်းကြီးခုနက6ခွန်ကျော်ကျေးဇူးများကြီးတင်ပါတယ်။အခုမြန်မာနိုင်ငံမှာပေါ့နော်တရုတ်ကရင်းနှီးမြှုပ်နှံမှုတွေအများကြီးလုပ်နေပါတယ်။တုံးနေတာဆိုတော့ဒီထက်မှကချင်ဒေသမှာပေါ့နော်ဟိုကချင်ဒေသကံပြည်သူတွေကဟိုတော်တော်လေးကိုစိုးရိမ်နေတယ်လို့သိရပါတယ်။ဆိုတော့ဘယ်အကြောင်းအရာတွေမှာများအဓိကစိုးရိမ်နေတာလဲပထမပြောပြပေးပါစီတရုတ်ရဲ့ရင်းနှီးမှုနဲ့ပတ်သက်ပြီးတော့ပေါ့နော်။နံပါတ်1ပြောရမယ်ဆိုလို့ရှိရင်တရုတ်နိုင်ငံနဲ့တရုတ်မြန်မာစီးပွားဆင်းကြံဆိုတဲ့ကန္တာထဲကလုပ်ငန်းတွေတော်တော်များများဟာကျမတို့ကချင်ပြည်သူတွေဘယ်ညာမှာပါလုပ်လဲဆိုတာမသိတဲ့အတွက်ကြောင့်မို့လို့ပထမဦးဆုံးပူပန်ကြပါတယ်။အဲ့ဒီထက်မှမှအခုလောလောဆယ်သိရှိထားတဲ့သတင်းချက်လက်တွေအရဆိုလို့ရှိရင်ကျမတို့ဒီလမ်းပန်းဆက်သွယ်ရေးစီမံကိန်းတွေရှိတယ်။နောက်တစ်ခုကတော့ဒီစီးပွားရေးစုံတွေရှိတယ်။ဒီနှစ်ခုကိုအဓိကထားပြီးပူပန်ကြပါတယ်။အဲ့ဒါထက်ပိုဆိုးတာကအရင်တုန်းကလက်ကျန်ဖြစ်နေတဲ့ဒီ pending ဖြစ်နေတဲ့ဒီမြေဆုံဆယ်စီမံကိန်းကိုဆက်လက်လှုပ်ဆောင်မှာကိုစိုးရိမ်ပူပန်ကြပါတယ်ရှင
်။ဟုတ်ကဲ့ပါ။ဆိုတော့အဓိကတော့မြစ်ဆုံဆယ်စီမံကိန်းကိုစိတ်ပူကြတာပေါ့နော်။ဒါပေမဲ့တရုတ်ကရင်းနှီးမြှုပ်နှံမှုရဲ့ဆိုအကောင်လုံးကိုဖြန့်ပြီးလုပ်နေတာပါ။ဆိုတော့ပြောရတဲ့ဒီစီးပွားရေးဆင်းရဲလမ်းပေါ့နော်။စီးပွားရေးဆင်းရဲလမ်းမှာတချင်ဒေသတွေမှာထိခိုက်မှုတွေတော်တော်များပါလား။ပထမဆုံးပေါ့နော်။လမ်းပန်းဆက်သွင်းနေဆက်ပြီးတော့ဆိုပြောပြပေးပါဦးတော့။
အဲ့တော့လမ်းမဆက်ကြရေးထဲမှာအခုစီးပွားဆင်းကြံလမ်းထဲမှာဘလောက်တိုင်းတာထိပါမလဲဆိုတော့တည်င်းအရက်အချက်လက်တွေကအပြည့်အစုံမရရှိသေးဘူးရှင်။အဲ့တော့လောလောဆယ်ကျမတို့တိချတဲ့ရောက်တဲ့လောက်ဆိုလို့ရှိရင်တော့ဒီကမ်ပိုက်ဒီဘက်ကနေမြစ်တနာကိုရောက်မယ်။ဒီလို့ရှိရင်တော့မြစ်တနာကနေပြီးတော့ဒီအနောက်ဘက်ကိုဖြတ်တဲ့လမ်းတောင်းလည်းဖြစ်လာနိုင်တယ်။ဘာဖြစ်လို့လဲဆိုရင်တော့ဒီကချင်ဒေသဟာမြစ်တနာနေရာဟာဒီအိန္ဒိယနိုင်ငံနဲ့တရုတ်နိုင်ငံကိုအတူဆုံးကုန်းလမ်းနဲ့ဖြတ်ပြီးကုန်းပယ်ကူးတာနိုင်တဲ့ကုန်းလမ်းဖြစ်တယ်ရှင်။အဲဒီလို့ရှိရင်ဒုတိယကတော့ပမောနေရာဖြစ်တယ်ပေါ့။အဲ့မှာရထားလမ်းကားလမ်းနဲ့ရေချောင်းလမ်းနဲ့ပါမှာပါခုလောလောဆယ်ဒီကားလမ်းလို့ပြောတဲ့အခါမှာအခုကျမတို့ဗမောခရိုင်မှာဆိုရင်ဒီမန်စီမြို့နယ်ထဲမှာမနေ့ကတည်းကနေရက်လောက်ပဲတူသေးတဲ့အချိန်မှာဒီလမ်းဖောက်လို့မှုဟာဒီ34ပေကျေတဲ့လမ်းဟာကျုပ်ရဲ့ဒီအဲစီဝါရေးဆောင်တစ်ခုဖြစ်တဲ့မူစေအချိကိုဆက်ပယ်ဖို့အတွက်လုပ်နေတယ်ဆိုတာသိရတယ်။ပြီးရင်ရွာသားတွေအနေနဲ့လုံးဝတည်င်းချက်လက်မရပဲနဲ့ဘက်ဖိုးတွေတစ်ခါတည်းဝင်ပြီးတော့မှဒီတက်မလော်ကနေဦးဆောင်ပြီးတော့မှအင်ဂျင်နီယာတက်ကနေဦးဆောင်ပြီးတော့မှဒီဟာဖောက်လုပ်တာဖြစ်တဲ့အတွက်ကြောင့်မို့လို့အာညာလဲညာဆန်နဲ့သို့တော်လဲရွာသားတွေကတည်င်းချက်လက်လည်းမသိရဘူး။ပြီးရင်တော့တို့ရဲ့မြေပွက်တွေဟာတို့ရဲ့ရှေ့မှာပဲချက်ချင်းတူးဖို့သွားတဲ့အခါမှာတော်တော်လေးကိုခြိခိုက်ဖို့အတွက်ရှိပါတယ်။အဲ့မှာတရွာလုံးရဲ့လေပွက်တွေပါသွားနိုင်တယ်။ပြီးရင်တော့တတိစီဝလန်ချန်နဲ့လည်းပါသွားနိုင်တယ်။ဦးအိမ်လေးလည်းပါသွားနိုင်ကောင်းပါသွားနိုင်တယ်။သို့တော်လည်းဘယ်လမ်းကြောင်းဖြတ်မယ်ဆိုတာလည်းမသိရတဲ့အခါကျတော့မဖောက်သေးတဲ့နေရာအတွက်ပူဆိုးရင်တာပေါ့
။ဒီလမ်းပန်းဆက်တဲ့နေရာတော့ data ပဲဖွင့်ပြဖို့အများကြီးအရေးပါတာပေါ့နော်။ဒါပေမဲ့ဒီလိုလမ်းဖောက်တဲ့နေရာမှာ data ကံလူတွေသိဖို့တော့လိုတာပေါ့။ဟုတ်တယ်မလား
။ဟုတ်ပါတယ်ရှင်ဒီဟို
နေရာမှာဖောက်မယ်၊ဘာတွေလုပ်မယ်၊ဘယ်တိုင်းတာတိကျရှိမယ်ဆိုတာမသိဘဲနဲ့လုပ်တော့ဒါတရုတ်အခုကခဏကစစ်တပ်ကလုပ်သွားကြတယ်။တရုတ်စီးပွားရေးဒီလမ်းနဲ့စီးပွားရေးဈေးကြံလမ်းနဲ့ပါများပါလားပါများပတ်သက်နေကြတယ်။
အဲ့တော့အဓိကကတော့ဒီစီးပွားရေးဈေးကြံလမ်းစီးပွားရေးဈေးကြံရဲ့အဓိကဒီဆက်သွယ်ရေးလုပ်ငန်းဖြစ်တဲ့ဒီ AIOD corridor ပေါ့။ဒါနဲ့ဒီမူဆယ်ဘက်ကရှိနေတဲ့ဒီစီးပွားရေးဆောင်တွေကိုဆက်သွယ်ပေးဖို့လမ်းဖြစ်တယ်ပေါ့။အဲ့တော့ဆက်သွယ်ဖို့အတွက်ချိတ်ဆက်နေတယ်လို့ယူဆရတယ်ပေါ့။လောလောဆယ်တို့သွားနေတဲ့မြေပုံအရ။သို့တော်လည်းဒါနဲ့ပတ်သက်ပြီးတရင်ချက်လက်တွေကိုတော့အထူးကြကျွန်မတို့ဘယ်အင်တာနက်ဘယ် website မှာမှဘယ်ဌာနမှာမှတောင်းယူလို့မရတဲ့အခါပုံပြီးမှအခက်အခဲရှိပါတယ်။နောက်ခါကျတော့ဒီ data ခံလွှတ်တော်ကိုယ်စားလှယ်တွေကိုသွားမိတဲ့အခါမှာလည်းလွှတ်တော်ကိုယ်စားလှယ်တွေကလည်းဒီတစ်ပိုင်းကလေးတွေပဲရှိပြီးတို့စီမှာဒီလမ်းကြောင်းဟာဘယ်လောက်ထိဆက်သွားမလဲဘယ်လောက်ထိထိခိုက်မလဲဘယ်သူတွေကဘာကိုရောင်းဝယ်ကူးကြမ်းရောင်းဝယ်မှာလဲပြီးတော့ဒေတာခံနေစီမှာဘယ်လိုထိခိုက်မလဲဆိုတာကိုမစင်စားကြသေးတဲ့အချိန်မှာအဒီအကောင့်ချေဖို့မှုကချက်ချင်းဝင်လာတာဖြစ်တယ်။နောက်ဒုတိယတစ်ခုကတော့ဒီလမ်းလို့ပြောတဲ့အခါမှာရေချောင်းလမ်းလည်းပါဝင်ပါတယ်။ရေချောင်းလမ်းကကျတော့ဒီ AIOD မြစ်ကိုအသုံးချပြီးတရုတ်နိုင်ငံကကုန်စီတွေကိုဒီပင်လယ်ဝအထိပို့ဆောင်မှုအတွက်ဖြစ်တယ်လို့သိရတယ်။အဲ့တော့ဒီ AIOD မြစ်ကျောင်းဟာလောလောဆယ်ဒီနွေရာတီမှာဆိုရင်ဒါတော်တော်လေးကိုရေသိမ်းပါတယ်။မွေးရာတီမှာကျတော့ဒီရေကအများကြီးကဘာတွေကိုတိုက်စားနေကြတယ်ပေါ့။အဲ့တော့ဒီရေကိုဒီအငဲမ်းဒီကုန်းစီကုန်းတန်းတဲဆောင်လို့ရအောင်ပြည်ပြည်မုံမှန်ဖို့အတွက်ဆိုရင်ရေချောင်းကိုဘယ်လိုထိမ့်သိမ့်မလဲဒါဟာတဘာဝပတ်ဝန်းကျင်ကိုဘယ်လိုချိမလဲပြည်မြကံပေးကကြီးရွာကြီးမြို့နယ်တွေကိုဘယ်လိုချိခိုက်မလဲပြည်တော့ဒီမှာဟာမိုနီဖြစ်နေတဲ့ဒီသဟသာတဖြစ်နေတဲ့ဒီမြေချောင်းတစ်ချောင်းကိုအမိပြုပြီးမှဆိုက်ပြိုးနေတဲ့နေရာတွေကိုဘယ်လိုချိခိုက်မလဲဆိုတာမသိနိုင်သေးဘူးရှင်။ဒါကြောင့်မို့လို့စိုးရိမ်မှုဖြစ်ပါတယ်။ထို့ကြီးတူစွာဒီယထာလန်းကလည်းဘယ်နေရာတွေကိုဘယ်လိုဖောက်သွားမလဲဆိုတာမသိတဲ့အခါကျတော့ ဖောက်မယ်လို့နေပြီးတော့မှဆွေးနွေးတယ်လို့ကြားပေမဲ့ကျမတို့ဟိုမှာကြတော့လက်တွေ့မှာဘယ်လိုတွေထိခိုက်မလဲဆိုတာအတိအကျမသိရသေးဘူးရှင
်။ဟုတ်ကဲ့။ဆိုတော့လမ်းပန်းဆက်သွယ်ရေးအတွက်ဒေသခံများကြိုးစားပေးမယ်။သူတို့သိချင်တယ်ပေါ့နော်။ဒီဘာတွေလုပ်မယ်ဆိုတာကိုအကုန်လုံးသူတို့ချပြရစီစဉ်တယ်။အခုကဆက်တော်ကိုယ်စားလှယ်တွေကိုယ်တိုင်ကမသိသေးဘူးဆိုတော့ဟိုဆွေးနွေးမယ်ဆိုလဲဆွေးနွေးချင်ပေါ့နော
်။
နောက်ဒီတဲအခုလမ်းပန်းဆက်သွယ်ရေးပြီးတော့ဒီခေါ်ရင်ပေါ့နော်။အဓိကဒီမြစ်ဆောင်ဆယ်စီမံကိန်းပေါ့ဂျီယန်မြစ်စီမံကိန်းနဲ့ပတ်သက်ပြီးတော့အခုကချင်ဒေသခံဒီပေါ့နော်အဖွဲ့အစည်းတွေကလည်းအကုန်ဟိုဟာအခုတရုတ်သမားရှိချင်းပင်ကိုစာရေးပေးပို့ပြီးတော့ဒါလေးအပြည့်တိုင်ရဆိုင်ဖို့ဆိုတော့ဟိုပြောနေကြပါတယ်ဆိုတော့ဒီမြစ်ဆောင်စီမံကိန်းနဲ့ပတ်သက်ပြီးတော့အခုတက်တိဂျင်းမဲ့ဟိုပေါ့နော်ဒေသခံတွေစိတ်ပူနေတာလည်းနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ဒီသားခံတင်ကတနင်္ဂနွေလုံးစိတ်ပူနေတာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုရင်ဒီ EAWD ဟာမြန်မာနိုင်ငံရဲ့တခုကြီးသောမြစ်မကြီးပြီးတော့ EAWD မြစ်ဝန်းဒေသလို့ပြောလို့ရှိရင်မြန်မာနိုင်ငံမြေပုံရဲ့65ရာခိုင်နှုန်းရှိနေပါတယ်။အဲ့ဒီ65ရာခိုင်နှုန်းစလုံးထိခိုက်ဖို့အတွက်ရှိပါတယ်။ဘာဖြစ်လို့လဲဆိုရင် EAWD မြစ်ဆုံတစ်ခုခုဖြစ်သွားတည်ရှိတော့ဒါပြတ်သွားနိုင်တယ်။ပြီးတော့ဒီဥစ္စာဟာလည်းပဲဒီမြန်မာနိုင်ငံရဲ့ရက်စစ်လိုအပ်ချက်တွေမဟုတ်ဘဲနဲ့ပြုတ်နိုင်ငံရဲ့စီးပွားရေးမြင့်မြတ်မှုအတွက်အသုံးချတယ်လို့ဖြစ်နေပါတယ်။ဒါကြောင့်မို့လို့မြန်မာနိုင်ငံအတွက်သာလိုအပ်မယ်ဆိုရင်မြန်မာနိုင်ငံမှာရှိနေတဲ့ဒီမြင့်ငယ်ချောင်းငယ်တွေစီကနေပြီးတော့ရရှိတဲ့ဒီလက်စစ်တွေဟာကျမတို့အတွက်ဖူးလုံပါတယ်။ဥမာကချင်ပြည်နယ်ဆိုရင်တခုတည်းသောဒီလက်စစ်ပူရှာနေတဲ့ပြည်နယ်ဖြစ်တယ်။သို့တော်လည်းပဲကျမတို့လက်စစ်မီးမလင်းတာဟာဒီဓာတ်တိုင်နေဓာတ်အပိလိုင်းတွေကိုမဆွဲနိုင်တဲ့အတွက်ကြောင့်မို့လို့မီးမလင်းတာသာဖြစ်တယ်ပေါ့။အခုလောလောဆယ်တော့ဒီတာပိန်ကရေအားရက်စစ်ကကိုတော့ဒီမြစ်ဒီအဲ grid tag ကို national grid tag ကိုထည့်တည်လို့ပြောတယ်ပေါ့နော်။သို့တော်လည်းပဲဒီအမျိုးတနိုင်ငံလုံးကိုဖြန့်ချီဖို့အတွက်ဆိုရင်တာပိန်လို့သို့မဟုတ်အဲ့ဒီထက်ငယ်တဲ့မြင့်ငယ်ချောင်းငယ်တွေဆီကနေထုတ်တာနဲ့တောင်ကျမတို့ကောက်ကောက်မုံမုံထုတ်ကုန်အတွက်ပါလုံလောက်ပါတယ်။အဲ့တော့ EAWD ကိုမချိဘူးပြီးလို့ရှိရင်တော့ EAWD မြစ်ဆုံနဲ့ဒီ EAWD corridor တစ်ခုလုံးကိုကျမတို့ဆောင်တည်ဖို့လိုအပ်တယ်တနိုင်ငံလုံးရဲ့အသက်သွေးကြောဖြစ်တဲ့အတွက်ကြောင့်ပါ။ဟု
တ်ကဲ့ပါအခုပေါ်လဲပေါ့နော်ဒီလမ်းပန်းဆက်သွယ်ရေးရောအခုဒီရန်ရဲ့စိတ်ထန်တာမှာရောတချင်လူလူကတော့တနိုင်ငံလုံးတက်ပါဆွေးနေရတယ်ပေါ့နော်ဆိုတော့နောက်တစ်ခုကဒီတရုတ်ကရင်းနှီးနှုတ်နှံမှုတွေလည်းမှာအဓိကဆိုတာစီးပွားရေးဆောင်ရည်လုပ်ဖို့ပါပါတယ်ဒီထဲမှာဆိုလို့ရှိရင်ဟိုကမ်ပိုင်းဒီတော့စီးပွားရေးဆောင်ရည်တော့ဟိုပါနော်မြစ်ချနာစီးပွားရေးဆောင်ပေါ့ဆိုတော့ဒီစီးပွားရေးဆောင်တစ်ခုကအဓိကဒီမြစ်ချနာဒီတချင်ပြည်နယ်ထဲမှာအခြေချပါပါဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ဘလောက်ပူပန်မှုတွေဟိုရှိနေရပါလဲပြောပြပါဆီ
စီးပွားရေးဆောင်တွေမှာလည်းအခုချိန်မှာတော့ဘလောက်မြေကအကွက်အကျဲကိုထိခိုက်မလဲဆိုတာကိုလည်းသိပါပြီသို့တော်လည်းပဲတခြားသောလုပ်ငန်းတွေနဲ့တန်းတူပဲဒီအရာကိုပြန်လည်ပြီးတော့မှဒီဒေသခံတွေကိုယောကြည်ပေးတဲ့အခါမှာဘယ်လိုပုံစံမျိုးနဲ့ယောကြည်ပေးမလဲဘယ်လိုနေရာမျိုးမှာချွေပြောင်းပေးမလဲပြီးရင်တို့ရဲ့အလုတ်ကင်တက်မွေးဝမ်းကြောင်းကိုဘယ်လိုတာဝန်ယူပေးမလဲဆိုတာလုံးဝမပေါ်ပါဘူးမသိရပါဘူးနောက်ပြီးတော့မှဒီစီးပွားရေးဆောင်တွေနဲ့ပတ်သက်ပြီးတော့မှဒီအဲတဘာဝပတ်ဝန်းကျင်အရာရောပြီးရင်လူမှုရေးအရာထိခိုက်မှုတွေကိုကြိုတင်ဆန်းစစ်ရမယ်ဒီ EIA SIA process တွေကိုလုပ်ထားသလားမလုပ်ထားသလားဆိုတာလည်းကျမတို့မသိရဘူးပေါ့ဒီလိုတတိယချက်လက်တွေမသိရတဲ့အခါပို့ပြီးစိုးရိမ်ပူပန်ပါတယ်ပြီးရင်တော့ဒီနေရာမှာရှိနေတဲ့လူတွေဒီအိမ်ထောင်ထိခိုက်နေတာသူတိုင်းအကုန်လုံးဟာဒီမင်းညာမှုကနေဒီကြံလေကာပါဖြစ်နိုင်မဲ့ပြန်လေလှုပ်ရှားသွားလာနေထိုင်နိုင်ဖို့အတွက်လူတန်းစိတ်နေနိုင်ဖို့အတွက်ပြန်လေ recover ဖြစ်မလားဆိုတာလည်းမသိရဘူးပေါ့အဲ့တော့တင်းနိုင်ရောဂျီပဲပေးတယ်ဆိုရင်မြေကြီးကိုဘယ်လိုလုပ်မှာလဲဒီမြေကိုတို့အနေနဲ့ဒီရောဂျီနဲ့ဒီလောက်ပမာဏမြေကိုလည်းပြန်မဝယ်နိုင်ဘူးနောက်တစ်ခုကတော့အသက်မွေးဝမ်းကြောင်းဖြစ်ပါတယ်ကျမတို့မြန်မာနိုင်ငံသားတော်တော်များများဟာဆက်ရုံအလုပ်ရုံနေမှာဒီအလုပ်လုပ်တဲ့ delay မရှိဘူးအကုန်လုံးတောတူတောင်သားတွေကမြေကြီးမှာပဲလုပ်ကြိုက်စားတော့တာဖြစ်တယ်အဲ့တော့ဒီနေရာတွေဆုံးရှုံးသွားတာဒီစီးပွားဆက်မှုစုံတွေစီးပွားရေးစုံတွေဆုံးရှုံးသွားပြီမဲ့သူတို့တွေဟာဒီသူတို့လှုပ်ထားတဲ့ဒီတိဆောက်မဲ့ဆက်မှုစုံတွေမှာအလုတ်အကန့်ရရှိဖို့ဆိုတာမလွယ်ဘူးပါဘူးတော်တော်များများတရုတ်နိုင်ငံရဲ့စီမံကိန်းတွေအကုန်လုံးဟာတရုတ်လုပ်သားတွေနဲ့ပဲလဲပတ်တာပဲဖြစ်တယ်ပေါ့လမ်းဖောက်တာကအစအလုတ်ကြောင့်ကအစတရုတ်နိုင်ငံလုပ်သားတွေကိုပဲအသုံးပြုတယ်ဒါကြောင့်မို့လို့ဒီအလုတ်အကန့်ဖော်ထုတ်ဖို့အတွက်လို့ပြောတယ်မြန်မာနိုင်ငံသားတွေအလုတ်အကန့်ရရှိမှာတော့မဟုတ်ဘူးလို့ယူဆတယ်ရှင်အဲ့တော့ဒီလိုပြဿနာတွေနောက်ပြီးတို့ရေရှည်ဆိုက်ပြုတ်ရေးပဲလောက်တတ်တဲ့လူတွေဟာနောက်ထပ်ဒီနေရာတစ်ကိုပြောင်းထိုင်အောင်ဘာသွားလုပ်စားမလဲနေမရှိတော့ဘူးဆိုတဲ့အခြေအနေမျိုးမှာအခက်အခဲအများကြီးရှိပါလိမ့်မယ်
။ဟုတ်ကဲ့။
ဒါကိုလည်းဆိုရင်ကြပါလား
။ဟုတ်ကဲ့ပါ။ဆိုတော့စီးပွားရေးဆောင်အတွက်လည်းစိတ်ပူရတာပေါ့နော်။ဒါပေမဲ့အခုနောက်တစ်ခုကကျွန်မသိနေတာကဒီတရုတ်ကဒီဟိုတက်တူတူခေါ်ရေးလုပ်ငန်းတွေမှာပေါ့နော်။ဒီနေရာတွေမှာလည်းမြန်မာအစိုးရနဲ့ဒီစာချုပ်တွေချုပ်ဆိုမှုတွေလုပ်နေပါတယ်။ကျွန်တော်အဲ့ဒီတည်းမှာမှဟိုအပိုင်း၃ပိုင်းခွဲပြီးတော့ဟိုပေါ့နော်ကျွန်တော်ဟိုတော့ဆက်ကြလည်းလည်းပြောပြပေးပါပထမဆုံးပိုင်းကတော့ဒီဟိုချောက်စိမ့်အပိုင်းပေါ့နော်ချောက်စိမ့်ဒီဟိုချောက်စိမ့်နဲ့နောက်တစ်ခုကဒီဟိုအဓိကကတော့ဖားကံပေါ့နော်
ဟုတ်ကဲ့ဆင်းနေလာတယ်ဒီနေရာလေးကိုပထမဆုံးစပြောပြပါသေးတယ်တတူတူပေါ်ရင်းနဲ့ပတ်သက်ပြီးတော့အဲ့တော့တတူတူပေါ်ရင်းမှာကျမတို့ကုမ္ပဏီများများမှာပေါ့နော်ဒီဒီ ဒါကြောင့်မလို့ဒီကြောက်စိမ့်နေမှာပဲတရုတ်ဒီစာသားမျိုးဗန်နာမျိုးတွတ်ထောင်ပြီးတော့မှာဓာတ်ပုံရိုက်ဖို့စူးစမ်းတဲ့အခြေတွေလည်းရှိခဲ့တယ်ပေါ့ဒါမဲ့တရားဥပဒေအရဆိုရင်တော့ဒါကိုခွင့်မပြုဘူးမြန်မာနိုင်ငံဒါပဲဖြစ်ရမယ်လို့ပြောထားတယ်သို့တော်လည်းပဲဒီလိုမျိုးမြန်မာနိုင်ငံသားတယောက်ရောက်ရဲ့နာမည်ခံတဲ့ဝင်နေတာတွေလည်းအများကြီးရှိနိုင်တယ်ပေါ့ရှိလည်းရှိနေတယ်
Now, I don't know if you have a lot of people who are in the social life for the ရူမှုရေးရခိုက်နေနာမှုတွေအများကြီးရှိတယ်ပြီးရင်ဒီဒုစရိုက်အားလုံးနဲ့ဒီကြောက်သိမ့်နေနေမှာဖြစ်တယ်ပေါ့အဓိကအချိန်ရှားဆုံးလောလောဆယ်ကတော့ဒီသဘာဝတရားစာရခိုက်တဲ့လူတွေရဲ့ဒီဆိုရှယ် life ပေါ့ဒီ ရူမှုရေးရခိုက်နေနာမှုတွေအများကြီးရှိတယ်ပြီးရင်ဒီဒုစရိုက်အားလုံးနဲ့ဒီကြောက်သိမ့်နေနေမှာဖြစ်တယ်ပေါ့အဓိကအချိန်ရှားဆုံးလောလောဆယ်ကတော့ဒီသဘာဝတရားဒီပတ်ဝန်းကျင်ရှိခိုက်မှုပေါ့မျိုးတွေတနည်းတနည်းမှာလူများစွာသေးတယ်ပြီးရင်ဒုဖော်တဲ့စနစ်ကလည်း
မင်္ဂလာပါရှင်ဥစီသူအောင်မြင့်ရဲ့တီရင်သတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီကိုရိုနာကပ်ဘေးအစိုးရရဲ့သတင်းထုတ်ပြန်မှုလုံလောက်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဥစီသူအောင်မြင့်ရဲ့အတူကျွန်မအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ဒေဗီလာ၆ရက်နေ့စင်းနေရမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူတွေလို့သံသယရှိပြီးစစ်ဆေးခဲ့သူ၃နောက်200ကျော်ရှိတဲ့အနေနဲ့လူပေါင်း85ယောက်မှာဗိုင်းရပ်စ်ကူးစက်ခံထားတာတွေ့ရပါတယ်အဲ့ဒီလူတွေတဲကလူ၄ယောက်သေဆုံးပြီး၂ယောက်ရောဂါပျောက်ကင်းသွားပါပြီဂျန်လူနာတွေကတော့ဆေးရုံအသီးသီးမှာဆေးကုသမှုခံယူနေရပြီးအများစုကရန်ကုန်ဝေဘာကြီးဆေးရုံမှာပါနိုင်ငံကလည်းနှ ုနှစ်တသမ6ယောက်နှုန်းပဲရှိတဲ့အတွက်တရားမှာ49ယောက်ဗိုင်းရပ်စ်တွေ့တဲ့ပြင်သစ်အယောက်20ဗိုင်းရပ်စ်တွေ့တဲ့အမေရိကန်နဲ့စပိန်14ယောက်တွေ့တဲ့အီတလီတို့နဲ့နှိုင်းယှဉ်ရင်အများကြီးနည်းနေသေးသလို12ယောက်တွေ့တဲ့ဖိလစ်ပိုင်15ယောက်တွေ့တဲ့အင်ဒိုနီးရှား6ယောက်တွေ့တဲ့မလေးရှားတို့နဲ့လည်းနှိုင်းယှဉ်ကြည့်နိုင်ပါတယ်။ထိုင်းကတော့မြန်မာနိုင်ငံနဲ့အတူတူဗိုင်းရပ်စ်ဖြစ်စေသူတရားမှာ 2.6 ယောက်တွေ့ပါတယ်။ကမ္ဘောဒီးယားဗီယက်နမ်နဲ့လာအိုတို့ကတော့မြန်မာနိုင်ငံထက်အခြေအနေပိုကောင်းတယ်လို့ပြောနိုင်ပါတယ်။လောလောဆယ်မြန်မာနိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါပြီးတွန်းလှန်နေတဲ့အခြေအနေမှာအခက်အခဲပြဿနာတချို့ကြုံနေရသလိုအဲ့ဒီထဲမှာအစိုးရရဲ့သတင်းထုတ်ပြန်မှုပြဿနာမီဒီယာကျင့်ဝတ်ဆိုင်ရာအငြင်းပွားမှုပြဿနာတချို့နဲ့လည်းကြုံတွေ့နေရပါတယ်။ခုဒီပတ်အဲ့ဒီပြဿနာတွေအကြောင်းဆွေးနွေးတင်ပြသွားပါမယ်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူမပေါ်ပေါက်ခင်ကတည်းကအစိုးရအဖွဲ့နဲ့ကျန်းမာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်မှုအပေါ်သတင်းမီဒီယာသမားတွေရောပြည်သူတွေကပါကျေနပ်အားရမှုမရှိခဲ့ပါဘူး။နေ့စဉ်ကူးစက်ခံရသူတေဆုံးသူကောင်းမွန်လာသူတွေကိုအချက်လက်နည်းနည်းနဲ့ထုတ်ပြန်ပါတယ်။နောက်ကျန်းမာရေးဝန်ကြီးဌာနကအကောင့်ထဲဖို့ဆောင်ရွက်နေတာတွေကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတည်ကောင်းစရာတွေပြည်သူတွေလိုက်နာရမယ့်အချက်တွေစတာတွေထုတ်ပြန်ပါတယ်။တကယ်တော့လက်ရှိအချိန်ဟာကပ်ရောဂါဘေးဆိုင်လို့တနိုင်ငံလုံးနေအိမ်ထဲမှာပဲနေနေရတဲ့အချိန်မှာ ကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုတာဟာတတိုင်းပြည်လုံးနေပယ်အားလုံးပြည်သူအားလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်နေတာမို့ပြည်သူတွေဟာသတင်းတွေကိုတီးထက်ဖို့တည်ချင်ကြပါတယ်။ဒီအတွက်လည်းအချိန်တိုင်းမှာမေးခွန်းတွေရှိနေပြီးမေးလဲမေးတင်ကြပါတယ်။ဒါပေမဲ့ကျန်းမာရေးဝန်ကြီးဌာနမှာအဲ့ဒီလိုသတင်းမီဒီယာတွေနဲ့အများပြည်သူမေးတာတွေကိုဖြေကြားပေးမဲ့စနစ်တစ်ခုတည်ဆောက်ထားတာမရှိပါဘူး။ငခေါ်တော့ကတော့မေးသမားတွေကိုဒေါက်တာခင်ခင်ကြီးကဖြေကြားပေးပါတယ်။နောက်ပိုင်းဒေါက်တာတာထွန်းကျော်ကိုပြောရေးဆိုခွင့်ရှိသူအနေနဲ့တာဝန်ပေးပြီးနောက်မှာတော့ဘသူမှသူ့ကိုဆက်သွယ်လို့မရတော့ပါဘူး။နောက်တစ်ချက်ကတော့ပြန်ကြားရေးဝန်ကြီးဌာနပါ။ပြည်သူတွေစီကကောက်ခံထားတဲ့အခွန်ဘဏ္ဍာငွေအများကြီးသုံးကြီးလဲပတ်နေတဲ့ဝန်ကြီးဌာနပါ။လက်ရှိကာလမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးနဲ့ပတ်သက်ပြီးဖြစ်ပေါ်နေတဲ့ကုန်သွယ်စီးပွားအခြေအနေ၊အလုပ်သမားရေးရာတွေ၊ဥပဒေချောင်းဆိုင်ရာတွေဗန်နဲ့ငွေကြေးဆိုင်ရာကိစ္စတွေ၊စီးရင်းနဲ့ဒုက္ခတွေပြဿနာတွေ၊ပညာရေးကိစ္စတွေစသဖြင့်ပြည်သူတွေသိချင်တာအလွန်များနေတဲ့အချိန်မှာဒီအတွက်ပြန်ကြားရေးဝန်ကြီးဌာနအနေနဲ့ဘာမှလုပ်ပေးနေတာမတွေ့ရပါဘူး။ပြန်ကြားရေးကထုတ်ဝေထုတ်လွှင့်နေတဲ့သတင်းစာရေဒီယို၊ရုပ်မြင်သံကြားလိုင်းတွေမှာတော့ဖျော်ဖြေရေးနဲ့ဝါဒဖြန့်ချီရေးလောက်ပဲလုပ်နေတာတွေ့ကြရပါတယ
်။အစိုးရဟာကပ်ပြီးပြဿနာနဲ့ပတ်သက်ပြီးသတင်းမှားတွေမဖြန့်ကြပါနဲ့ကောလာဟလတွေမတင်ကြပါနဲ့စသဖြင့်ပြောဆိုနေပေမဲ့အခြားတစ်ဖက်မှာတော့ပြည်သူတွေသိသိသိထိုက်တာတွေကိုဖြေပေးတာရှင်းလင်းပေးတာမျိုးလုပ်မပေးပါဘူး။ပုဂ္ဂလိကသတင်းစာတွေနဲ့မီဒီယာလုပ်ငန်းယာယီရက်ဆိုင်ထားတဲ့ကြံကာလအတွင်းမှာတော့ပိုဆိုးပါတယ်။ပြည်ပအသံလွှင့်မီဒီယာတွေကထုတ်လွှင့်တာတွေကလွဲရယ်ပြည်သူတွေဘာသတင်းချက်လက်တွေကိုမှသိမသိကြရတော့ပါဘူး။နောက်ပြဿနာတစ်ခုကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူသံသယနဲ့စောင့်ကြည့်စခန်းတွေမှာနေရသူတွေရဲ့နာမည်နဲ့အချက်လက်တွေဖော်ပြသင့်မသင့်ပြဿနာပါတချို့ကတော့ဒီလိုဖော်ပြခြင်းဟာကာယကံရှင်ရဲ့ privacy ချိုးဖောက်သလိုဖြစ်တယ်မီဒီယာကျင့်ဝတ်နဲ့လည်းမညီနိုင်ဘူးဆိုပြီးပြောဆိုကြပါတယ
်ဒီနေရာမှာရှင်းရှင်းလင်းလင်းသိဖို့လိုတာကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေဆိုတာဘယ်လိုလူမျိုးတွေလဲဆိုတာပါသူတို့ဟာကိုယ့်ဘာသာကိုမသိလိုက်ဘဲအသက်ရှူလမ်းကြောင်းကနေတဆင့်ဗိုင်းရပ်စ်ကူးစက်ခံရသူပါဘာပြင်းမှုမှလှုပ်ထားသူတွေမဟုတ်သလိုရာဇဝတ်မှုကျူးလွန်ခံရတဲ့တားဟောင်တွေလည်းမဟုတ်ပါဘူးနောက်တစ်ခုက AIDS ယောဂဆိုရင်သွေးသွင်းတာကတဆင့်ဆေးထိုးအပ်ကတဆင့်ကူးစက်နိုင်တယ်လို့လိမ့်ဆက်ဆံရကလည်းကူးစက်နိုင်တဲ့ယောဂဖြစ်ပါတယ်။ဒါကြောင့်လူတချို့ဟာလူချင်းဝတ်ဆိုင်ရာနဲ့ဆက်ဆက်ပြီး AIDS ယောဂတဲ့တွေကိုမှားယွင်းတန်တရားထားတာမလိုလားတာခွဲခြားဆက်ဆံတာမျိုးလုပ်လို့ရှိပါတယ်။အခုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေဆိုတာ AIDS လူနာတွေနဲ့လည်းနည်းနည်းလေးမှမတူပါဘူး။ဒီအတွက်လူတယောက်ကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအဖြစ်ထုတ်ဖော်တာပြောဆိုတာဟာအဲ့ဒီလူကိုနှိမ်ချရာစော်ကားရာလည်းမရောက်သလိုလူချင်းဝတ်ချိုးဖောက်လို့လည်းမဖြစ်စေပါဘူး။နောက်ပြဿနာတစ်ခုကကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖျက်ရေးရဲ့သဘောသဘာဝပါ။ကမ္ဘာလုံးဆိုင်ရာကပ်ဘေးပြဿနာကိုအောင်မြင်အောင်ကင်တွယ်စီမံခန့်ခွဲနိုင်ခဲ့တဲ့ထိုင်ဝမ်လိုကိုရီးယားလိုနိုင်ငံတွေရဲ့နမူနာအရဗိုင်းရပ်စ်ကူးစက်ခံရသူတွေကိုမြ мян ဆန်ဆန်ရှာဖွေနိုင်တာထိတွေ့ဆက်ဆံခဲ့သူတွေရဲ့နောက်ကြောင်းကိုမှန်မှန်နဲ့မြ мян ရှာနိုင်တာလိုအပ်ရင်အဲ့ဒီလူတွေကို quarantine လုပ်စေတာအဲ့ဓာရီတည်သူတွေကိုသတင်းအချက်လက်မှန်မှန်နဲ့မြ мян သိကြစေပြီးကာကွယ်နိုင်အောင်ဆောင်ရွက်ပေးတာမျိုးပဲဖြစ်ပါတယ်။တခုပဲသတိပြုဖို့လိုပါတယ်။ဗိုင်းရပ်စ်ကူးစက်ခံထားရသူတွေတန်တရားနဲ့စောင့်ကြည့်ခံရသူတွေကိုပတ်ဝန်းကျင်လူအတိုင်းဝိုင်းကမကောင်းမြင်ပြီးထဲကျင်တာမျိုးမလုံမိကြလေအောင်ဖြစ်နိုင်ရင်စာနာထောက်ထားမှုနဲ့ကူညီဖေးမကြဖို့ကြဲကြဲပြန့်ပြန့်အသိပညာပေးရေးလုပ်ဖို့ဖြစ်ပါတယ်
။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်လက်ရှိကပ်ဘေးကိုရင်ဆိုင်တွန်းလှန်မှုမှာအစိုးရဟာအရင်ဘယ်အာဏာရှင်အစိုးရတွေနဲ့မှမတူအောင်စွန့်စွန့်တမန်လုတ်ကင်ဆောင်ရွက်အကောင့်တွေဖော်နေတာချမ်းသာသူတတ်နိုင်သူတွေကလည်းကူညီနေကြတာပြည်သူတွေကလည်းအစိုးရလမ်းညွှန်ချက်တွေကိုလိုက်နာနေကြတာညင်းမရတဲ့အချက်ပါဒီလိုခြေနေကောင်းအောင်မှာကျမ်းမာရေးနဲ့ပြန်ကြားရေးဝန်ကြီးဌာနတွေသာတည်င်းထုတ်ပြန်မှုတွေကိုဒီထက်ထိတိယောက်လုတ်ကင်ဆောင်ရွက်နိုင်ခဲ့ရင်ကိုရိုနာကပ်ရောဂါဘေးတိုက်ဖြစ်မှုလုပ်ငန်းဒီထက်ပိုထိရောက်အောင်မြင်နိုင်မယ်ဖြစ်ကြောင်းပ
ါ Fury American နဲ့မြန်မာဝိုင်းစီစဉ်တွေကို Washington မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်Tomorrow ပြီးခဲ့တဲ့တောက်ကြကပဲနှစ်တစ်တစ်နှစ်ကိုကူပြောင်းခဲ့ပါလိမ့်နော်။ဒီကောင်လုံးထိခိုက်ခံစားနေရတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုကြည့်ကြအောင်လူတွေအားလုံးစိတ်ဒုက္ခရောက်နေရတယ်ပဲနှစ်တစ်ကိုကျော်ဖြတ်ခဲ့ရပါလိမ့်။ဒီမှာမင်္ဂလာပါ VOA သတင်းဌာနကသတင်းသမားတွေအားလုံး ဝူဟန်ကိုရိုနာဗိုင်းရပ်စ်ကူးစက်မြဲ COVID-19 အသက်ရှူလမ်းကြောင်းဆိုင်ရာယောဂါကပ်ဆိုးကြီးကနေထောက်ရလွတ်မြောက်ကြပြီးတော့ကမ္ဘာလူသားတွေကိုအကျိုးပြုနိုင်တဲ့သတင်းသမားကောင်းတွေဖြစ်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်တဲ့ပေးရဆုနဲ့ပြေးကြပါလိမ့်ရှင်သရရှင်အောင်အောင်မက်ဆင်ဂျာကနေစာရေးပို့လာတာပါအခုလိုမျိုးတကွာလုံးကစိတ်ညစ်ညွနေရတဲ့အခြေအနေကြောင့်တော့တော်ရရှင်တွေပို့လာတဲ့နှစ်တင်နှစ်ခွန်းဆက်လေးတွေကိုလည်းဝေညှပေးနေတဲ့မြန်မာနိုင်ငံကကျမတို့ရဲ့ VOA ဝိုင်းတော်သားတွေကလည်းတော်ရရှင်တွေကိုနှစ်တင်စုမပို့တာထားတာပါဒီကဘာချီမှာမျက်ရည်ချပြီးချင်းခြေမောပျော်ရွှင်ခြင်းညာပြန်ရောက်လာလေဩမှာပေါင်ညာကိုချုပ်ပြီးမှမနစ်ခင်ရောင်မီရောက်တာမစွန်စားနိုင်ကြပေတော့အိမ်မက်တွေဟာပေးလားတကယ်ဖြစ်လေအခုလိုနှစ်ကူးကာလမှာဆိုရင်မှုတွေပူပန်မှုတွေနဲ့ဒီတစ်စက်မှမဆူခဲ့တဲ့ဒီနှစ်အတာတကြံမျိုးညမပြည်သူတွေနောက်ထပ်ဘယ်တော့မှမကြုံကြပါစေနဲ့ကျွန်တော်တို့ကဘာကြီးမှာထူးဆန်းတဲ့ယောဂကပ်ဘေးတွေနောက်ထပ်မဖြစ်ပါစေနဲ့ကဘာကြီးအမြန်ဆုံးပြန်လဲကြမှာလာပြီးတော့အားလုံးအတွက်နေ့ရက်တိုင်းဟာတာယာလှပကြည်နူးစရာတွေနဲ့ပဲကြုံတွေ့ကြပါစေလို့မြန်မာနေ့တဲ့ခါသမယမှာဆုတောင်းပေးလိုက်ပါတယ်ခင်ဗျာကျွန်တော်ကစီတူပါဗုဒ္ဓရှင်များအားလုံးကျမ်းမာချမ်းသာကြပါစေဗျာ
အကျဉ်းတရားတွေနဲ့ကြော်ဖြတ်ရတဲ့ဒီနှစ်အတာတကြံဖြတ်တမ်းမှုမျိုးကိုမြန်မာနိုင်ငံသူနိုင်ငံသားတွေအနေနဲ့နောက်ဘယ်တော့မှထပ်မကြုံရစေဖို့ဆုတောင်းပေးပါရစေ။ကျမတို့ကိုချစ်တဲ့သူပဲဖြစ်ဖြစ်မုန်းတဲ့သူပဲဖြစ်ဖြစ်ဒီယောဂကပ်ဘေးကနေဝေးနိုင်ကြပါစေ။စိတ်ကြောင့်ဖြစ်တဲ့နာကျင်မှုဝေဒနာကြောင့်ဖြစ်တဲ့နာကျင်မှုတွေကြားကအကြောက်တရားနဲ့ရှင်သန်ကြည်ပြင်းရတဲ့ဘဝမျိုးတွေနဲ့လေဝေးနိုင်ကြပါစေ။အသွေးရောမတူတာဖြစ်တည်မှုမတူတာတွေကြုံရတိုင်းအေးရတဲ့ချစ်ချင်းမြတ်တာနဲ့ငြိမ်းချမ်းခြင်းကသာအနိုင်ရပါစေလို့မြမနှစ်တဲ့အခါသမယမှာလူတိုင်းအတွက်ဆုတောင်းမြတ်တာပို့တာပါတယ်ကျမမိခါပါတောတာရှင်တွေအကုန်လုံးစမ်းမအေးချမ်းပျော်ရွှင်နိုင်ကြပါစေ
လူသားဘဝရှုံးပြီးတော့မဟုတ်ဘူးလူသားဘဝကြောင်းလမ်းဘုံမဟုတ်ဘူး
ကျင်းမင်းဆိုတဲ့ messenger ကပြည်ရေးတော်ရရှင်ကတော့ပြည်ရေးဝိုင်းတော်သားတွေညီကိုမောင်နှမတွေအားလုံး COVID-19 ဘေးကကင်းပြီးတော့နားပြန်ဘေးမရှိချမ်းသာဒုက္ခအပေါင်းနဲ့ပြေဝကြပါစေကြောင်းဆုမွန်တောင်းလိုက်ပါရင်ပြေဝစေတော့ပြည့်စေတော့လို့ဆုတောင်းပေးလာပါရင်ယေရှုအထူးတင်ပါရဲ့ရှင်တော်ရရှင်နတ်မူဆန်ကတော့မိုင်းစွန်ခမင်္ဂလာရှိသောနှစ်တင်မှာဗီဒီယိုဖွဲ့သားတွေအားလုံးနဲ့အတူကဘာသူကဘာသားတွေအားလုံးနဲ့နိုင်ငံသူနိုင်ငံသားတွေအားလုံးကပ်ဘေးဆိုကြီးကနေလွတ်မြောက်ပြီးတော့နှစ်တင်မှာစာပြီးတော့ကျမ်းမာပျော်ရွှင်ပါစေလို့ဆုတောင်းပေးလာပါတယ်
။မနစ်ခင်ရောင်လီရောက်တာမစွန်သာနိုင်ကြမေတော
့ဇော်မျိုးဆိုတဲ့တော်ရှင်ကတော့မင်္ဂလာနှစ်တင်ပါမြန်မာနှစ်တည်းမှာမြန်မာပြည်သူမြန်မာပြည်သားအပေါင်းနဲ့အဝေးရောက်မြန်မာတွေနောက်ပြီးတော့ကဘာသူကဘာသားတွေအားလုံးရှင်လန်းချမ်းမြေကြပါစေ Stay strong စိတ်ဓာတ်ကြမ်းကြမ်းခံခံနဲ့ဆက်ပြီးတော့ရက်တည်ပါလူသားအမှန်ရင်နှလုံးလာပြီးတော့ချစ်တတ်ကြပါစေဆိုပြီးတော့မေတ္တာပို့လာပါတယ်ရှင
်မင်္ဂလာရှိတဲ့နှစ်တည်းပါရှင်ကျမတို့ရဲ့ပရိသတ်ကြီးကိုပြောပြချင်တာကတော့အခုချိန်ကကပ်ဘေးကာလကိုရောက်နေတာမို့အပြင်ထွက်တိုင်းမှာနှာခေါင်းနဲ့ပါးစပ်ကိုကာထားတဲ့မတ်စ်တွေကိုဝတ်ကြပါနော်အပြင်ကပြန်လာတဲ့အခါမှာလည်းအဝတ်အစားတွေကိုချွတ်ပြီးချက်ချင်းလျှော်ဖို့ပါအပြင်ကပြန်လာတိုင်းလက်ကိုလည်းဆေးဖို့မမေ့ပါနဲ့နော်ဒါဆိုရင်ဒီကပ်ဘေးကြီးကိုကြော်လွားနိုင်မှာပါလို့ပဲစိတ်ခွန်အားတွေပေးပါရစေရှင်ကျမမအေးအေးပါပါ
မြန်မာပြည်သူပြည်သားအပေါင်းတို့လက်ရှိကြုံတွေ့နေရတဲ့ COVID-19 ကပ်ရောဂါဘေးကနေအောင်မြင်စွာကျော်လွှားနိုင်ကြပါစေလို့ဆုတောင်းမေတ္တာပို့ပါရစေ။ဒါအပြင်လက်ရှိဖြစ်ပွားနေတဲ့စစ်ပွဲတွေအားလုံးချုပ်ငြိမ်းပြီးငြိမ်းချမ်းရေးအမြန်တည်ဆောက်နိုင်ပါစေကြောင်းလည်းမျက်တိကူအခါသမယမှာဆုတောင်းအပ်ပါရစေ။
စစ်မပြေတဲ့ဘဝအတွက်ငိုပါနဲ့ကလေးလေးရေဒီနေ့ကမလာတော့နောင်နေများစွာလဲချက်ချင်းပဲပြောင်းလဲညှော်လင်းသမျှဖြစ်ဖို့မလွယ်ထင်နာများမဖြစ်ခင်ငိုပါနဲ့ကလေးလေးရဲ့
မြမာနှစ်တဲ့အခါသမယမှာ
လက်ရှိတစ်ကမ္ဘာလုံးရင်ဆိုင်ကြုံတွေ့နေရတဲ့ယောဂကဆုံနဲ့စိန်ခေါ်မှုပေါင်းများစွာကိုအားလုံးတို့တို့ကကျမ်းမာပျော်ရွှင်စွာနဲ့အမြန်ဆုံးအောင်မြင်စွာဖြတ်ကျော်နိုင်ပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်။သတ္တရှင်များနဲ့တကွာအားလုံးပဲကျမ်းမာချမ်းသာကြပါစေ။ကျွန်တော်ဆိုင်ပြည့်သူပါ
။မြမနဲ့တိကူကာလအခါသမယမှာအားလုံးပဲကျမ်းမာချမ်းသာကြပါစေရှင်။ကျမပျော်ရှင်ခြင်းတွေစထက်တဘူတိုးပြီးဒီယောဂကတ်ဆူကြီးပေးရလဲအမြန်ဆုံးလုကင်းနိုင်ကြစေကိုဆုတောင်းပေးလိုက်ပါတယ်ကျမအိတ်တနာထုံးပဝိညာဉ်ရဲ့ဇနီးကမြန်မာနိုင်ငံသူနိုင်ငံသားညီနောင်ဘွားတို့နဲ့ကမ္ဘာသူကမ္ဘာသားတွေအပေါင်းအားလုံးဒီနှစ်ဦးရဲ့အချိန်ကစပြီးတော့သက်ရှင်ကြမှာချမ်းသာကြပြီးတော့တက်ဆုံးတိုင်းပျော်ရွှင်နိုင်ပါစေလို့သိတိရှင်ဆိုတဲ့သွားရှင်မင်္ဂလာဆုမွန်ချွေလာပါတယ်။ဒါကြကြော်ဆိုတဲ့သွားရှင်ကတော့ view ရဲ့အဖွဲ့သားတွေအားလုံးဆုတောင်းပေးတာကိုကျေးဇူးတင်ပါတယ်တဲ့။ view ရဲ့အဖွဲ့သားတွေအားလုံးလည်းမြန်မာနှစ်တနေ့အတူရှင်လန်းချမ်းမြေ့ကြပါစေဆိုတော့ပြန်ပြောဆုတောင်းလာပါတယ်။ကျေးဇူးထူးတင်ရှိပါတယ်ရှင်။ဟန်ဆယ်အင်းလေးဆိုတဲ့သွားရှင်ကတော့လေးစားချစ်ခင်ရတဲ့ view မြန်မာဝိုင်းတော်သူဝိုင်းတော်သားတွေအားလုံးတဦးချင်းစီရဲ့နှစ်သက်ဆုတောင်းတွေကိုကြားရလို့အထူးနှစ်ထောင်အားရဖြစ်ရပါတယ်။နှစ်သက်တောင်းစုများနဲ့ထက်တူလွှင့်သွားတဲ့တေးတံသားတွေကိုလည်းအထူးနှစ်ချက်ရပါတယ်။ view ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးနှစ်သက်အခါတည်းများမှာကျန်းမာပျော်ရွှင်ကြပါစေ။ယောဂါပေးကင်းဝေးကြပါစေလို့ဆုတောင်းမြတ်တာပို့သလာပါတယ်။အထူးကျေးဇူးတင်ပါတယ်ရှင်။ဘေးရန်ဆုနဲ့ပြေပါစေနော
်။ပြည်သူပြည်သားပေါင်းနှစ်သက်မှာကာယယောဂစီရေးပฏิပခဘေးပရာပေါင်းကနေကင်းဝေးလွတ်မြောက်ကြပါစေ။ကြုံတွေ့လာတဲ့ပြဿနာတွေကိုသတိဉာဏ်ပညာစင်ကျင်သုံးတရားနဲ့ကျော်ဖြတ်နိုင်ပါစေလို့နှစ်သက်မှာစုမုံကောင်းပို့သအပ်ပါတယ
်ကျွန်တော်ရဲ့တောတက်ရှင်များအားလုံးမင်္ဂလာရှိသောနှစ်သက်လေးဖြစ်ပါစေခင်ဗျာကျွန်တော်ကတော့တတ်နိုင်ပါနှစ်ဟောင်းတွေမှာခက်ခဲမျိုးစုံကြောရှင်စရာမျိုးစုံကိုကျွန်တော်တို့အားလုံးဖြတ်ကျော်နိုင်ခဲ့ကြပါပြီနှစ်သက်မှာလည်းစစ်တဲလူတဲနဲ့အရာရာကိုဖြတ်ကျော်နိုင်ပြီးစစ်ရှမ်းသာလို့ကိုကျဲမှာကြပါစေလို့အားလုံးကိုဆုတောင်းပေးလိုက်ပါတယ်ခင်ဗျာ
တောတက်ရှင်များမင်္ဂလာပါရှင်မကြုံစဘူးအကြုံထူးတဲ့ရေမဆိုးခဲ့ရတဲ့တကြံနေ့ရက်တွေကိုဒီနှစ်ခါမှာပဲအတူတူနှုတ်ဆက်လိုက်ရအောင်နော်မြန်မာနှစ်တကူကာလကစပြီးအားလုံးပဲပျော်ရွှင်ကြမ်းမာခြင်းတွေစားထက်တဘူပူလူတိုးလာကြပါစေရှင်။စိတ်ချမ်းသာကိုကြမ်းမာရှိစေဖို့အတွက်လည်းကိုကိုကိုဂရုစိုက်ပြီးချစ်ရတဲ့သူတွေနဲ့လည်းအမြဲတူတူနေနိုင်စေဖို့အတွက်နှစ်သက်ဆုမွန်ကောင်းတောင်းပေးလိုက်ပါရရှင်။ကျမကတော့စုစုပါ
ချင်းကမှာစပြီးတော့ကျမ်းမာရှင်လဲဘေးအန္တရာယ်ကင်းကြပါစေကြောင်းဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာကျွန်တော်ကောင်းဆမ
ယူရီဝိုင်းတော်သားတွေအားလုံးနဲ့အတူဤကဘာမြေကြီးမင်္ဂလာနှစ်သစ်မှသည်နောက်နှစ်ပေါင်းများစွာဘေးရန်ခွာ၍စိတ်အေးချမ်းအသက်ရှိခြင်းကျမ်းမာခြင်းတို့နဲ့ပြည့်ဝပါစေတတိခိုင်မြေမြတ်တာစေများနဲ့အတူနေ့ရက်တိုင်းမှာအေးချမ်းတာရပါစေဤကဘာမြေဆုပြုကိုရော်လေးဆိုတဲ့သောရရှင်အားလုံးကိုဆုတောင်းပေးလာပါတယ်ကျေးဇူးဥစွာတဲ့တော်ရှင်ကတော့အေးချမ်းသာရာရှိကြပါစေ။ကျမ်းမာရှင်လန်းနိုင်ကြပါစေ။1382ခုနှစ်တကူးလာပြည့်ကျော်10ရက်နေ့မြန်မာနှစ်တကူနေ့မှာအစပြုပြီးတော့မြန်မာနိုင်ငံတော်နိုင်ငံသူနိုင်ငံသားအားလုံးဘေးပေါင်းကင်းဝေးပြီးတော့အေးချမ်းသာရာတိုးတက်ကြပါစေကြောင်းဆုမွန်ကောင်းများတောင်းအပ်ပါစေ။အားလုံးကိုယ်စားပေးတဲ့ဆုနဲ့ပြည့်ပါစေလို့ပြန်ပြောဆုတောင်းချင်ပါတယ်။ဥသောခိုင်ဆိုတဲ့တော်ရှင်ကတော့မြန်မာနှစ်သက်အခါသည်များမှာဗီဒီယိုဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေချမ်းသာကြပါစေဘေးရန်ခတ်သိမ်းကင်းဝေးကြပါစေဒုက္ခခတ်သိမ်းကင်းဝေးကြပါစေကြံတိုင်းအောင်ဆောင်းတိုင်းမြောက်ကြပါစေကောင်းကျိုးလိုရာအဖျားပြားပြေဝါကြပါစေဆုပြုဆုတောင်းပေးလာတာပါ
ကျွန်တော်ကတော့ကိုစောထပ်ပါ
ဒီနှစ်တော့ကျွန်တော်တို့အားလုံးတကြံကိုပြုတ်ပြောပပမဖြတ်တန်းကြရပါမယ်ဒီယောဂကြီးမကြခင်ပြီးသွားမယ်လို့ကျွန်တော်ယုံကြည်ပါတယ်နှစ်တကစပြီးကျွန်တော်တို့အားလုံးပြုတ်ပြောရွှင်ရွှင်နဲ့စိတ်ခွန်အားတည်တည်နဲ့အတူတူရှေ့ဆက်နိုင်ကြဖို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါရှင်တိုင်းနေနဲ့မတူထူးခြားပြီးချစ်စရာကောင်းတဲ့မြမနှစ်သက်ကူလေးဖြစ်ပါစေလို့ဆုမွန်ကောင်းတောင်းအပ်ပါတယ်ကျမလည်းအခြားသူများနဲ့အတူမိသားစုနဲ့အတူနေပြီးတော့အလုပ်တွေကိုအိမ်မှာပဲလုပ်နေရဖြစ်ပါတယ်။ဒါပေမဲ့သင်တို့ဒီကဲ့ယောဂကြီးကိုကျော်လွှားနိုင်မယ်လို့ယုံကြည်ပါတယ်။မျှော်လင့်ပါတယ်။ဆုတောင်းနေပါတယ်။ကျမနော်ဗစင်ဖြစ်ပါတယ်ရှင
်
မင်္ဂလာပါဒီအချင်းတို့ပါဒီနှစ်သက်မှာတငယ်ချင်းတွေရဲ့ပြဿနာတွေနဲ့ဝန်းနေကြရတွေအားလုံးတင်းကြံနဲ့အတူတူကြံခဲ့ပါစေအခုချိန်မှာ COVID-19 ဆိုတဲ့ကိုရိုနာဗိုင်းရပ်စ်ကြီးကလူတော်တော်များများကိုဒုက္ခပေးနေပါတယ်အပြင်ကမထွက်ပါနဲ့လို့ကြီးမုံသတိပေးချင်ပါတယ်အိမ်မှာပဲနေတာအကောင်းဆုံးနည်းလမ်းပါပဲနောက်နဲ့ကျင်းမုံတို့တင်းကြံမှာအတူတူကန်းကန်းရေကစားကြရအောင်နော် Happy Tinjun guys May the showers of Tinjun water wash away all of our problems and sorrows I'm looking forward to splashing water at next year's Tinjun with you all my friends Stay safe and healthy Bye
ဒီမှာပတ်သက်စာဆိုတဲ့သွားရှင်တရားကိုဆူတောင်းမြတာပို့တာလာတဲ့စာတို့လေးလို့မင်္ဂလာရှိသောနှစ်ဆန်းတရနေ့မှာဒီကိုရိုနာဗိုင်းရပ်စ်ပိုးကြီးလဲနှစ်ဟောင်းမှာကျန်ခဲ့ပြီးတော့မြန်မာပြည်ကြီးကျန်းမာအောင်မြင်ပါစေလို့ထပ်တူပြုဆူတောင်းကြပါတယ်။ဗီရေပရိသတ်တွေရောမြန်မာနိုင်ငံသူနိုင်ငံသားတွေကမ္ဘာသူကမ္ဘာသားတွေအားလုံးဒီကက်ဘေးဆိုးကြီးကနေအမြန်ဆုံးကြော်ဖြတ်ပြီးတော့မင်္ဂလာရှိတဲ့နေ့ရက်တွေပိုင်ဆိုင်နိုင်ပါစေလို့ဆူတောင်းမြတာထပ်လောင်းပို့သွားပါရစေ
။Now watch out, love on how cool Patrick Ma, you're in the land, young Twasi Patrick Ma, you're in the land, you're in the land, you're in the land Patrick Ma, what may I like, not a ma With three and keep the riddle She face and I ma Love watch so beautiful Love watch so beautiful But mama you're the last to go see But mama you're the only one to come
အခုဆက်ပြီးထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။တရုတ်နိုင်ငံဝူဟန်မြို့ကဆန်တဆရာတယောက်ကတော့ကိုရိုနာဗိုင်းရပ်စ်ကိုမကူးစက်အောင်ပလတ်စတစ်ပလင်းနှာခေါင်းစည်းတစ်မျိုးကိုတီထွင်ပြီးအသုံးပြုနေပါတယ်။အိန္ဒိယတီထွင်သူတယောက်ကတော့လူတွေအိမ်မှာနေဖို့အတွက်ဗိုင်းရပ်စ်ပုံစံကားတစ်စီးကိုတီထွင်ပြီးလမ်းပေါ်မောင်းရင်းသတိပေးနေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ညံ့နဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့ရာတရုတ်နိုင်ငံဝူဟန်မြို့ကဆန်သားဆရာတယောက်ကတော့ရောဂါပိုးမကူးအောင်ပလတ်စတစ်ပလင်းနှာခေါင်းစည်းတစ်မျိုးတီထွင်ပြီးအသုံးပြုနေပါတယ်။ဆန်သားဆရာရန်ကွမ်းယူဟာသူ့အလုပ်တွေပြန်စရလို့ဝမ်းသာပေမဲ့လည်းရောဂါကူးခံရမလားဆိုတဲ့စိုးရိမ်မှုကတော့ရှိနေသေးပါ။သူ့ဖောက်သည်ရောသူပါဘေးကင်းလုံခြုံစေဖို့ပိုက်တက်ထားတဲ့ပလတ်စတစ်ဘူးကွန်တစ်ခုကိုတီထွင်ပြီးသူ့မျက်နှာနဲ့နှာခေါင်းကိုအုပ်ထားပါတယ်။ပိုက်ကောင်းကိုလည်းအနောက်ဘက်ကိုလှည့်ထားပြီးအဝကိုလည်းအဝိစနဲ့ဖိတ်ထားတဲ့အတွက် တတွေးသားတွေနဲ့ယောဂပိုးမွှားတွေဝင်ရောက်တာကိုကာကွယ်နိုင်ပါတယ်။တရုတ်ပြည်မှာယောဂကူးစက်မှုရော့ကျသွားပြီးတဲ့နောက်အသွားအလာကန့်သတ်မှုတွေကိုလျှော့ချပြီးဆိုင်တွေကိုပြန်ဖွင့်ဝင်ပေးခဲ့တာပါ။တချို့ဆိုင်တွေကပိတ်ထားသေးပေမဲ့လည်းတချို့တွေကတော့ပြန်ဖွင့်နေပါပြီ။ပြီးခဲ့တဲ့စနေနေ့ကတရုတ်ပြည်မှာယောဂကူးစက်မှုတချို့ပြန်ဖြစ်ခဲ့ပေမဲ့လည်းဗိုင်းရပ်ကိုကူးစက်သူအရေအတွက်ကို8,300ကျော်မှထိန်းထားနိုင်ခဲ့တာပါခင်ဗျာ။
ဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်ဖို့အရေးကြီးတဲ့နည်းလမ်းတစ်ခုကတော့နေအိမ်မှာနေတာဖြစ်ပြီးအဲ့ဒီနည်းလမ်းကိုလူတွေလိုက်နာဖို့အတွက်အိန္ဒိယတီထွင်သူတယောက်ကဗိုင်းရပ်စ်ပုံစံကားတစ်စီးကိုတီထွင်လိုက်ပါတယ်။ဒီကားကိုအဝိုင်းပုံစံတိစောက်ထားတာဖြစ်ပြီးတော့ COVID-19 ဗိုင်းရပ်စ်နဲ့တူအောင်အချွန်တက်တွေတက်ဆင်ထားတယ်လို့အစိမ်းရောင်လဲခြေသထားပါတယ်။ဒီကားကိုတီထွင်တဲ့ဆရာကာယဒက်ဟာအိန္ဒိယနိုင်ငံရဲ့နည်းပညာမြို့တော်တစ်ခုဖြစ်တဲ့ဟိုင်ဒရာဘတ်မှာဒီကားကိုပံပောင်းပြီးနေအိမ်မှာမနေကြတဲ့သူတွေတယောက်နဲ့တယောက်ခက်ခော်ခွာမနေကြတဲ့သူတွေကိုသတိလိုက်ပေးနေတာပါ။ Android CC scooter engine တက်ထားတဲ့ဒီကားလေးဟာလူတယောက်ပဲစီးနိုင်ပါတယ်။လက်ရှိမှာတော့အိန္ဒိယဟာ27ရက်ကြာစနိုင်ငံလုံးအသွားအလာဆန့်သက်တဲ့ကာလကိုဖြတ်သန်းနေရတာဖြစ်ပါလေရှင
်။ကိုရိုနာဗိုင်းရပ်စ်ကရောဂါကာလအတွင်းဗြိတိန်နိုင်ငံမှာတော့အိမ်မှာပဲနေရတဲ့အဖိုးအဖွားတွေအထီးမကျန်စေဖို့အတွက်အွန်လိုင်းကနေအဖိုးအဖွားမွေးစားနိုင်တဲ့အစီအစဉ်ကိုစတင်လိုက်ပါတယ်။အဖိုးအဖွားတွေကိုကူညီဖို့အထီးမကျန်စေဖို့အဖော်ပြုပေးဖို့အတွက်စေတနာဝန်ထမ်းထောင်နဲ့ချီအဖိုးအဖွားမွေးစားမယ့်အစီအစဉ်တွေမှာပါဝင်လာကြတာပါ။ CHD Living အဖွဲ့ကစီစဉ်တာဖြစ်ပြီးတော့အိမ်မှာပဲနေနေရပြီးဘဲမှလည်းမသွားရဘသူလဲမှလည်းမတွေ့ရတဲ့အဖိုးအဖွားတွေအတွက်အတခြားအသက်အရွယ်ငယ်တဲ့စေတနာဝန်ထမ်းတွေနဲ့ချိတ်ဆက်စကားပြောနိုင်ဖို့စီစဉ်ပေးတာပါ။Facebook online ကိုသုံးပြီးအဖိုးအဖွားတွေဟာကလေးတွေလူငယ်တွေနဲ့စကားပြောနိုင်တာပါဒီအစီအစဉ်ကိုထပ်မံချဲထွင်ဖို့ CHD Living အဖွဲ့ဟာသူစီကစေတနာဝန်ထမ်းတွေတခြားပရဟိတအဖွဲ့တွေနဲ့ပူးပေါင်းလှုပ်ကြိုင်ဖို့လည်းဆောင်ရွက်နေပါတယ်ခင်ဗျာ
ညနေခင်းအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကတင်ပြပေးမှာဖြစ်ပါတယ်။ဗီဂန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးသတိထားစောင့်ကြည့်နေချိန်မှာပဲဖီနယ်တော်လင်းများကစီးပွားရေးလုပ်ငန်းတွေကိုရှေ့လာမဲ့သတင်းပတ်တွင်မှာပြန်ဖွင့်သွားမှာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။တိုက်ဆက်နဲ့ဗမော့ဖီနယ်တွေကတချို့စီးပွားရေးလုပ်ငန်းတွေကိုလာမဲ့တလနေ့မှာပြန်ဖွင့်ဝင်ပေးလိုက်ပြီးမွန်တာနာပြည်နယ်ကတော့တောက်ကြနေမှာစတင်မှာဖြစ်တယ်လို့သမ္မတထရန့်ကစနေနေ့ကပြုလုပ်တဲ့အင်ဂျီလိုသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။ဒါပေမဲ့လည်းတချို့ပြည်နယ်အုပ်ချုပ်ရေးမှူးတွေကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေထပ်မဖြစ်ရအောင်ရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးတာတွေကိုထပ်မလုပ်နိုင်ဘဲနဲ့တော့သူတို့ပြည်နယ်ကစီးပွားရေးလုပ်ငန်းတွေကိုအချိန်မတိုင်ခင်ပြန်ဖွင့်သွားမှာမဟုတ်ဘူးဆိုပြီးတော့သတိပေးလိုက်ပါတယ်။ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူရေအတွက်3,000ကျော်နဲ့သေဆုံးသူ36,000ကျော်ရှိပြီးတော့အမေရိကန်မှာတော့ကူးစက်ခံရသူ3,000ကျော်နဲ့သေဆုံးသူ39,000ကျော်ရှိပါတယ်ခင်ဗျာ။ဒေါ်လာတန်ပေါင်းများစွာတမိုးရှိတဲ့နှာခေါင်းစည်းမျက်နှာဖုံးလေးနဲ့ယောဂကာကွယ်ရေးပစ္စည်းကိရိယာတွေကိုတရုတ်နိုင်ငံကိုပို့ဖို့သမ္မတထရမ့်အစိုးရကအမေရိကန်ကုမ္ပဏီတွေကိုတိုက်တွန်းခဲ့တယ်လို့ Washington Post သတင်းစာကြီးကဖော်ပြလိုက်ပါတယ်။အမေရိကန်ပါဝင်ကမ္ဘာတစ်ဝှမ်းကိုကိုရိုနာဗိုင်းရပ်စ်ရဲ့ချိန်ချောက်မှုအန္တရာယ်ကိုသမ္မတအင်မီရော်ကသတိမမူမိခဲ့ဘူးလို့စနေနေ့တော့ Washington Post သတင်းစာမှာဖော်ပြထားပါတယ်။အဲလိုတရုတ်နိုင်ငံကိုပို့ဆောင်လိုက်တာကိုကြီးကြီးအဖြစ်သမ္မတထရမ့်အစိုးရဟာကာယောဂါရဲ့ချိန်ချောက်မှုအန္တရာယ်ကြီးထွားလာနေတာကိုလက်မခံဘဲကျိုးတင်ပြင်ဆင်မှုပြက်ကွက်ခဲ့ဆိုတာကိုပြသနေတယ်လို့လည်း Washington Post သတင်းစာကပြောပါတယ်ခင်ဗျာမြန်မာနိုင်ငံမှာတော့ April 18ရက်နေ့တရက်ထဲ COVID-19 ကူးစက်ခံရသူနောက်ထပ် 73 ဦးထပ်မံတွေ့ရှိခဲ့တာကြောင့်ယောဂကူးစက်ခံရသူစုစုပေါင်း108ဦးရှိဖြစ်ပါတယ် April 18ရက်နေ့မှာတခွဲစစ်ဆေးမှု150ကျော်ကို3ကြိမ်စစ်ဆေးတဲ့အထက်ကအခုလို 73 ဦးထပ်မံတွေ့ရှိခဲ့တာလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီကနေ့မနက်ပိုင်းမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရောဂါကူးစက်မှုခွင့်ဆက်တွေကိုဖြတ်တောက်နိုင်ဖို့အိမ်ထဲမှာနေထိုင်စဉ်လိုက်နာရမယ့်အသေးစိတ်အချက်လက်တွေကိုလည်းထုတ်ပြန်ခဲ့ပါတယ်။သောရရှင်တွေအခုနားဆင်ကြရတာကတော့တနင်္ဂနွေနေ့ညပိုင်းပြည်မြန်မာပိုင်းအစီအစဉ်ပဲဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ This program has come to you from the Voice of America, Washington.